ထောင်ကိုရာရှစ်စနှစ်ခုနှစ်မြန်မာနိုင်ငံသားဥပဒေကိုကောင်းတဲ့ဖော်ပေးဖို့နဲ့2015ရွေးကောက်ပွဲမှာဝိုက်ကလုခေါ်တဲ့ဖြူယောင်ယာယီတပ်သိကံလက်မှတ်ကိုင်ဆောင်ထားသူတွေကိုမဲပေးခွင့်မပြုဖို့ဒီနေ့စစ်တွေမြို့မှာဆန္ဒပြသူတွေကတောင်းဆိုကြပါတယ်။
အဲ့ဒီလိုတောင်းဆိုရမှာရခိုင်ပြည်နယ်မှာလူမှုရေးကူညီရေးဆောင်ရွက်နေတဲ့MSF ခေါ်မျက်စိမချဆရာဝန်များအဖွဲ့9ရက်အတွင်းထွက်ခွာသွားပေးဖို့ကိုလည်းတောင်းဆိုကြပါတယ်။ဆန္ဒပြပွဲကိုဥဆောင်ပါဝင်ခဲ့သူတဦးဖြစ်တဲ့ရခိုင်ပြည်နယ်အမျိုးသမီးကွန်ရက်ဥက္ကဋ္ဌတော်ညိုအေးကသူတို့တောင်းဆိုချက်တွေဟာရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးအတွက်ဖြစ်တယ်လို့သတင်းထုတ်တွေကိုပြောပါတ အချက်၅ချက်နဲ့ကျွန်တော်တောင်းဆိုလိုက်တာဖြစ်တယ်
MSF ကနစီမချဆီအောင်များအဖွဲ့ကမကြသေးခင်ကမောင်တော်မြို့နယ်ဒူရှိယာတန်းကျေးရွာမှာဖြစ်ပွားခဲ့တဲ့ဖြစ်စဉ်မှာရခိုင်တိုင်းရင်းသားတွေရဲ့တိုက်ခိုက်မှုကြောင့်မွတ်စလင်လူနာ20ကျော်လောက် MSF စေကန်းကိုရောက်လာတဲ့ဆိုပြီးမဟုတ်မမှန်သွေးထိုးလုံဆော်ခဲ့တဲ့အတွက် MSF ဖွဲ့တပတ်အတွင်းရခိုင်ပြည်နယ်ကထွက်ခွာသွားဖို့တောင်းဆိုတာလို့ဒေါ်ညိုအေးကပြောပါတယ်ရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြည်ပခတွေဟာနယ်စပ်လုံခြုံရေးကိစ္စရပ်သားဖြစ်တဲ့အတွက်နှစ်ဖက်လူ့အဖွဲ့အစည်းယုံကြည်မှုတည်ဆောက်ဖို့တိုက်တွန်းနေတာဟာမှောက်ရွံ့နေကြောင်း1982ခုနှစ်မြန်မာနိုင်ငံသားဥပဒေကိုဆောင်ရွက်အကောင့်ထဲပေါ်ပြီးဖြည့်ရှင်းဆောင်ရွက်ရမှာဖြစ်ကြောင်းဆန္ဒပြခေါင်းဆောင်တဦးဖြစ်သူကိုကျော်စောဦးကသတင်းတော့တွေကိုအခုလိုပြောပါတယ
်ကျွန်တော်တို့ဒီပြဿနာကိုဖြည့်ရှင်းဖို့အတွက်ပထမဆုံးအနေနဲ့ကျွန်တော်တို့82ခုနှစ်ဥပဒေအရနိုင်ငံသားဟုတ်မဟုတ်စစ်ဆေးရမယ်မဟုတ်တဲ့လူကိုမဟုတ်တဲ့လျောက်ကျွန်တော်တို့စီမံရမယ်ဟုတ်တယ်လို့ဟုတ်တယ်လေအခွင့်ရပြန
်ရခိုင်ပြည်နယ်ပြည်ပခါကိုကင်တွယ်ဖြည့်ရှင်းရမှာရခိုင်ပြည်နယ်အစိုးရရဲ့လုံပိုင်ခွင့်အားနည်းနေတာကြောင့်ပြည်ထနာတစုံတရာဖြစ်လာလို့ရှိရင်ရခိုင်ပြည်နယ်အစိုးရအနေနဲ့အချက်ချင်းတုံ့ပြန်နိုင်မယ်အာဏာရှိရမယ်လို့လည်းဦးကျော်စောဦးကပြောပါတယ်ဒီကနေ့ဆန္ဒပြပွဲကိုပါဝင်ဆင်နွှဲခဲ့တဲ့စစ်တွေမြို့ကန်ကိုသူရင်ကလည်းမောင်တော်ဒူရှိယာတန်းကိစ္စမှာကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကမွတ်စလင်တွေရဲ့ဝါဒဖြန့်မှုပေါ်အရှိခံပြီးပလိုက်ပြောဆိုခဲ့သလိုဒေသတွင်မတည်ငြိမ်မှုတွေတိုးလာအောင်လှုံ့ဆော်ခဲ့တယ်လို့မြင်မိကြောင်းပြောပါတယ်။ဒါအပြင်2015ရွေးကောက်ပွဲမတိုင်ကာလမှာ White Cat ခေါ်ဖြူရောင်ယာယီတပ်သိကန်လက်မှတ်ကိုတရားမဝင်ကတ်အဖြစ်သတ်မှတ်ဖို့လိုအပ်တယ်လို့ယုံကြည်ကြကြောင်းဒီနေ့ဆန္ဒပြပွဲကိုပါဝင်ဆင်နွှဲခဲ့တာဖြစ်တယ်လို့ကိုသူရင်က RFA ကိုပြောပါတယ်
ပကပ်ကနာကကျွန်တော်တို့2014ရေကောက်ပွဲမတိုင်ခင်ပကတ်တွေတုံးအောင်ချုပ်တွေကတရားမဝင်ပါဘူးဒါမေးပေးခွင့်မင်းဆန္ဒခံယူပိုင်ခွင့်မရှိဘူးဆိုတာကိုကြေညာပြီးကမှကျွန်တော်တို့အတွက်အနေနဲ့ကျွန်တော်တို့တိုင်းရင်းသားတွေဒါတိုင်းရင်းသားဒေသခံတွေသူတို့အနေနဲ့မှသူတို့ဟိုလောက်ပိုင်ခွင့်ရရှိမှာဖြစ်ပါတယ်
ဒီကနေ့ဆန္ဒပြပွဲမှာ MSF ကနေစီမချဆီအောင်များအဖွဲ့ကို9ရက်အတွင်းထွက်ခွာသွားပေးဖို့တောင်းဆိုခဲ့တဲ့အချက်နဲ့ပတ်သက်ပြီး MSF ရုံးကို RFA ကအီးမေးလ်ကတဆင့်ဆက်သွယ်မေးမြန်းခဲ့ရမှာနေစီမချဆီအောင်များအဖွဲ့ MSF မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ပီတာဘော့ဒီဂရီကရခိုင်ပြည်နယ်မှာနေထိုင်ကြတဲ့အခြေခံလိုအပ်ချက်တွေမရရှိသူတွေအတွက်အခြေခံစောင့်ရှောက်မှုတွေပေးနေတဲ့ MSF အပေါ်အချို့ပုဂ္ဂိုလ်တွေကလက်ခံနိုင်ခြင်းမရှိတဲ့အတွက် MSF အနေနဲ့အဆင်မကောင်းဖြစ်ရကြောင်းပြောပါတယ်ဒါအပြင် MSF အဖွဲ့ဟာကမ္ဘာနိုင်ငံပေါင်း60ကျော်အပြင်ကျန်းမာရေးဝန်ကြီးဌာနနဲ့ပူးပေါင်းပြီးမြန်မာနိုင်ငံမှာရခိုင်ဒေသသာမကကချင်းရန်ကုန်တနင်္သာရီစတဲ့ဒေသတွေမှာလူထောင်ပေါင်းများစွာကိုကျန်းမာရေးစောင့်ရှောက်မှုတွေပေးနေတာဖြစ်ကြောင်း MSF အဖွဲ့အလို့လောက်ကိုင်းနေတဲ့နိုင်ငံတိုင်းမှာလူမျိုးဘာသာကြားမမယွင်းအခြားအရာများကိုအခြေခံခြင်းမရှိပဲကျန်းမာရေးစောင့်ရှောက်မှုတစ်ခုတည်းကိုသာအခြေခံကူညီပေးနေခြင်းဖြစ်ကြောင်းပြန်လည်ဖြေကြားခဲ့ပါတယ်ဒီကနေ့စစ်တွေမြို့မှာပြုလုပ်တဲ့ဆန္ဒပြပွဲကိုဒေသခံများသာမကပဲစစ်တွေရမိရဖတွေတန်ဃာတော်တွေပါပါဝင်ခဲ့ပါတယ်ရှင်